Hamas စစ်သွေးကြောရဲ့ဒီ2023အောက်တိုဘာ9ရက်တိုက်ခိုက်မှုကိုလက်တုံ့ပြန်နေတဲ့ Israel စစ်တပ်ရဲ့လုံရက်ကအလွန်ကျူးဖြစ်နေတယ်လို့ American သမ္မတ Joe Biden ကပြောကြားလိုက်ပါတယ်။ Hamas တို့ဖမ်းဆီးသွားတဲ့တရားခံတွေလွတ်မြောက်နိုင်ရေးအပြစ်ခံရနိုင်အောင်လို့သူအစွမ်းကုန်ကြိုးစားနေပါတယ်လို့အင်ဗျူရောမှာစာသားရင်းတွေကပြောကြားခဲ့တာဖြစ်ပါတယ်
။ The conduct of the response
ကာဇာကမ်းမြောင်ဒေသမှာတုံ့ပြန်တိုက်ခိုက်နာတွေကလွန်လွန်ကဲကဲတွေဖြစ်နေတယ်လို့သမ္မတဘိုင်ဒန်ပြောသွားတာပါ။ကာဇာကိုလွတ်သားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်အောင်နယ်စပ်တွေဖွင့်ပေးဖို့အီဂျစ်သမ္မတကိုရောအစ္စရေးဝန်ကြီးချုပ်ကိုပါသူကိုယ်တိုင်တိုက်တွန်းခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါရတယ်။အဲဒီမှာအီဂျစ်သမ္မတလို့ပြောရမှာကိုမက္ကဆီကိုသမ္မတလို့အစပိုင်းမှာသမ္မတဘိုင်ဒန်ကမှားပြီးတော့ပြောခဲ့ပါရတယ်။အပြစ်မဲ့သူအများပြားငတ်မွတ်ဒုက္ခရောက်တေးချင်နေတာမို့ရတန်းကရပ်ဖို့လိုတယ်လို့လည်းအမေရိကန်သမ္မတကပြောပါရတယ်။တရားခံတွေလွတ်မြောက်လာရေးအတွက်အပြစ်ခတ်ရဆဲရေးသဘောတူညီမှုရနိုင်ဖို့လည်းသူအစွမ်းကုန်ကြိုးစားနေပါတယ်လို့ပြောကြားသွားပါရတယ်။အစ္စရေးစစ်တပ်ကဂါဇာမှာလိုရာထက်ပိုပြီးစစ်ဆင်နေတယ်လို့အခုလိုသမ္မတဘိုင်ဒန်ပြောနေချိန်မှာပဲအစ္စရေးစစ်တပ်ကတိုက်ခိုက်မှုတွေကိုဆက်လုပ်နေပါတယ်။တောင်ပိုင်းရာဖာမြို့ရဲကလူနေအဆောက်အဦတစ်ခုအပေါ်ဒီကနေ့အစောပိုင်းတော့ကလေကြောင်းတိုက်ခိုက်မှုအတွင်းမှာ9ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဂါဇာကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။ဂျာတာဘရင်းညားကလည်းဂါဇာအလယ်ပိုင်းမှာညလုံးပေါက်တိုက်ခိုက်မှုတွေအတွင်းမှာတော်တော်များများထိခိုက်ဒဏ်ရာရခဲ့ကြပါရတယ်။